ထိုင်းမြန်မာနယ်စပ်အခြေဆိုင်စောမိဘမဲ့ကေဟာကမိဘမဲ့ကလေးတွေကိုထိုင်းဆိုရကနိုင်ငံသားအဖြစ်အတိအမှတ်ပြုလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံသားရွှေပြောင်းအလို့သမားမိဘတွေကနေမွေးဖွားပြီးတဲ့နောက်ပိုင်းမိဘမဲ့ဖြစ်သွားကြတဲ့ကလေးတွေကိုအခုလိုမျိုးနိုင်ငံသားအဖြစ်ထိုင်းဆိုရကအတိအမှတ်ပြုပေးလိုက်တာဒါဟာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ VOA ထိုင်းအခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။စောဖွဲ့ကြီးကပြည်သူဆောက်ရှောက်ထားတဲ့မိဘမဲ့ကလေးတွေကသမက်ချက်တင်နဲ့ကန့်ညီပြီးအထောက်အထားပြည်စုံနဲ့ကလေးငယ်46ဦးကိုဖေဖော်ဝါရီလ4ရက်နေ့တနင်္လာနေ့မနက်ကထိုင်းနိုင်ငံမဲဆောက်မြို့မြို့ပိုင်ရုံးမှာထိုင်းနိုင်ငံသားမှတ်ပုံတင်ကတ်ကိုမဲဆောက်မြို့ဒုတိယအဆင့်မြင့်အုပ်ချုပ်ရေးအရာရှိကပေးအပ်ခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုခံရဖို့အတွက်သမက်ချက်အတော်များများရှိပြီးအရေးကြီးဆုံးအချက်တွေကတော့ထိုင်းနိုင်ငံအတွင်းမှာမွေးဖွားသူဖြစ်ရမယ်ဆိုတာနဲ့လက်ရှိမှာထိုင်းနိုင်ငံကအစိုးရကြောင်းအတောင်ကြောင်းမှာတက်ရောက်ပညာသင်ကြားနေသူတွေဖြစ်ရမယ်ဆိုတာပါပဲ။အဲ့ဒီသတ်မှတ်ချက်တွေနဲ့ကန့်ညီတယ်ဆိုတာအထောက်အထားတွေအခိုင်အမာတင်ပြရပါတယ်။နိုင်ငံသားမတ်ပုံတင်ပြည့်အပ်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့စောဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဆူရဖွန်ကောင်းကျန်ထွက်ကတော့အခုလိုပြောသွားပါတယ်။
ตัวเองก็เนี่ยนะครับคือเด็กที่ไม่มีพาสปอร์ตบิดามารดาหรือบิดาบิดาครอบจริงนะครับในประเทศไทยคงมีจำนวนหลายหมื่นคน
ตุ๊บโจ้ตั้งแต่แท้มาတော့ท้ายตะนางงานลงมามีบ้านแม่กีราก็กลีอยู่กูอสุเวเนี่ยอะคุโลမျိုးနိုင်ငံသားပြည်တာဟာပထမအဦးဆုံးအကျင့်ဖြစ်တယ်ဆိုတဲ့အကြောင်းနဲ့ဇောကီဟာရဲ့မိဘမဲ့ကလေးတွေရဲ့ကထိုင်းစေယုံစေကမှာမွေးဖွားခဲ့တဲ့အထောက်အထားလက်မှတ်ရှိသူတွေကိုရွေးချယ်ပြီးသက်ဆိုင်ရာကြီးရွာအုပ်ချုပ်ရေးအဖွဲ့ကြီးလူမှုဝန်ထမ်းအဖွဲ့ကြီးစေယုံစေကန်းတွေကအထောက်အထားတွေနဲ့ထောက်ခံတဲ့ဆိုင်ရွက်စာတမ်းတွေကိုတင်ပြပြီးတော့ထိုင်းနိုင်ငံသားရရှိဖို့အတွက်ထိုင်းအစိုးရကိုရှောက်ထားရတာတွေကိုလည်းပြောပြသွားခဲ့ပါတယ်။စောဖွဲ့ကြီးရဲ့လက်ရှိဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့မိုက်ယီဝင်းကတော့အခုလိုပြောသွားပါတယ်
။အခုကတော့ဒီတို့ဒီစောမရှိတဲ့ကလေးတွေပေါ့နော်အခုလိုမျိုးတို့ဒီထိုင်းနိုင်ငံသားရပါတယ်တကောနော်တို့မှခွင့်ရအများကြီးရှိလာတယ်ဟုတ်ရှိလားရှိလားခွေရညာရှိလားနိုင်လေပေါ့နော်ဒီလိုခွေရလဲဆိုလို့ရှိလို့ရှိရင်ပေါ့နော်ကလေးတွေကအခုဆိုလို့ရှိရင်အဲတို့မှအဲ့လိုမျိုးလက်မမရှိဘူးဆိုလို့ရှိရင်တို့မှဒီကျမကြီးရစာပညာကြီးရစာပေါ့နော်ခက်ခဲနေရှိနိုင်တယ်ဒီနိုင်ငံသားလက်မရှိသွားတဲ့အတွက်ပေါ့နော်တို့မှတို့ရဲ့ကျမကြီးတွေဒီပညာရေးစတင်ဖို့လဲပေါ့နော်အဲအများကြီးဆင်ကြည်တယ်ပေါ့ပညာရေးနဲ့ပတ်သက်တဲ့အခါမှာလဲပေါ့နော်ငွေကြေးခက်ခဲတွေရှိနေဆိုရင်လဲတို့မှဒီနိုင်ငံထိုင်းနိုင်ငံသားလက်မရှိတဲ့အတွက်ပေါ့နော်တို့ဒီဒီဆိုင်ဆိုရမှာပေါ့နော်တို့အဲငွေတွေပါတယ်ပတ်သက်တွေပါတယ်ချီပြီးတော့တို့တောက်တက်လို့ရတယ်ပေါ့နော်အဲအကြောင်းမို့အဓိကကတော့တို့ရဲ့ဒီပညာရေးနဲ့ကျန်းမာရေးပေါ့နော်အဲ့ဒီရဲ့အခက်ခဲရတော့အများကြီးအဖြစ်ပြသွားတယ်ပေါ့
စောအဖွဲ့အစည်းကို2000ပြည့်နှစ်ဇွန်လ25ရက်နေ့ကလူမှုအစီအပြုအဖွဲ့အစည်းအဖြစ်မြန်မာမျိုးသမီးတွေကဦးဆောင်ပြီးစတင်တည်ထောင်ခဲ့ပြီး2016ခုနှစ်မှာထိုင်းလူ့ခွင့်ရေးရှေ့နေကဥက္ကဋ္ဌအဖြစ်တာဝန်ယူလုပ်ဆောင်ခဲ့ပါတယ်။ထိုင်းနိုင်ငံသားလူ့ခွင့်ရေးရှေ့နေနှစ်ဦးနဲ့ထိုင်းနိုင်ငံမဲဆောက်မြို့ယူနီစပယ်ရုံးကဒုတိယဥက္ကဋ္ဌလိုအပါအဝင်ထိုင်းနိုင်ငံသား၄ဦးကဘုတ်အဖွဲ့ဝင်တွေဖြစ်ဦးဆောင်ပြီးတရားဝင်အဖွဲ့အစည်းဖြစ်ဖွဲ့စည်းရတည်နိုင်ဖို့အတွက်လှုပ်ဆောင်ပေးခဲ့ပြီးတဲ့နောက်မှာတော့2018ခုနှစ်ထဲမှာထိုင်းအစိုးရကအတိအမှတ်ပြုတဲ့တရားဝင်ဖောင်ဒေးရှင်းဖြစ်လာခဲ့တာပါ။ကလေးနဲ့အမျိုးသမီးတွေအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့စောဖွဲ့စည်းဟာမိဘနဲ့ကလေးတွေအပြင်အကြောင်းအမျိုးမျိုးကြောင့်ဒုက္ခရောက်နေကြတဲ့ကလေးတွေနဲ့အမျိုးသမီးတွေကိုကူညီစောင့်ရှောက်မှုပေးနေတဲ့အဖွဲ့အစည်းဖြစ်ထိုင်းမြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားလာတာ19နှစ်နီးပါးရှိပါပြီ။သောဖွဲ့စည်းမှာပြည်သူစောင့်ရှောက်ရေးကိစ္စတွေအပြင်ရွှေပြောင်းအထက်တန်းစာတင်ကြောင်းတစ်ခုကိုလည်းဖွင့်ထားပါတယ်။လက်ရှိမှာတော့သောဖွဲ့စည်းကအမျိုးသမီးနဲ့ကလေး150ကျော်ကိုပညာသင်ကြားနိုင်ရေး၊ကျန်းမာရေးနဲ့နေထိုင်စားသောက်ရေးတို့အတွက်ကူညီစောင့်ရှောက်မှုပေးထားပါတယ်။တည်ထောင်ထားတဲ့19နှစ်နီးပါးကာလအတွင်းမှာအမျိုးသမီးနဲ့ကလေး14000ကျော်လောက်ကိုအကူအညီပေးခဲ့ပြီးသောဖွဲ့စည်းဟာစုနှစ်စုချင်းချင်းခံထားရပြီးပါပြီ။HIV ယောဂါပိုးကူးစက်ခံရတဲ့အမျိုးသမီးနဲ့ကလေးတွေကိုကူညီစောင့်ရှောက်မှုပေးခဲ့တာကြောင့်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပေးတဲ့ Red Ribbon Award ဖဲတော်နေစုကို2008ခုနှစ်ကရရှိခဲ့ပြီးထိုင်းနိုင်ငံတွင်မှဒုက္ခရောက်နေတဲ့အမျိုးသမီးနဲ့ကလေးတွေကိုအကူအညီပေးခဲ့တာကြောင့်ထိုင်းဆိုရကချီးမြှင့်တဲ့ပထမတိအဝတ်ကိုတော့2016ခုနှစ်ကရရှိခဲ့ပါတယ်ရှင်